ီဇင်ဘာလ23ရက်တနင်္ဂနွေနေ့မှာလည်လာသွားမဲ့ဥပုသ္စာပြေသင်ငန်းဆိုင်ခေါင်းစဉ်ကတော့ခရစ်တော်ပြန်လာမည်မှာတေချာပါသည်ဖြစ်ပါတယ်။ရှမ်းခရွင့်ခန်းကြီး14ငွေတက်ကနေ3ဟာအသေးကြဆုံးသောခရစ်တော်ပြန်လာမဲ့ဂရုတော်ဖြစ်ပါတယ်။ရွေးနှုတ်ချင်းခံရတဲ့သူတွေအနေနဲ့မြေကြီးသစ်မှာဘယ်လိုမျိုးသောအသက်တာနဲ့နေထိုင်ရမယ်ဆိုတာကိုယေရှုရှင်အနေနဲ့ဘယ်လိုမျိုးဂရုပေးထားသလဲဆိုတာကိုကြည့်ကြပါစို့။တဖန်တော်ယေရှုကသင်တို့စိတ်နှလုံးပူပန်ခြင်းမရှိစေနဲ့။ဖျားသခင်ကိုယုံကြည်ကြလော့ငါကိုလည်းယုံကြည်ကြလော့ငါဖိုက်အိမ်တော်၌နေစရာအခန်းအများရှိ၏ဒုမဟုတ်လေမဟုတ်ကြောင်းကိုတင်တို့အားငါမပြောဘဲမနေတင်တို့နေစရာအရက်ကိုပြင်ဆင်ခြင်းကငါတော်ရ၏ငါသည်တော်၍တင်တို့နေစရာအရက်ကိုပြင်ဆင်ပြီးမှတဖန်လာပြန်၍ငါရှိရာအရက်၌တင်တို့ရှိစေခြင်းကတင်တို့ကိုငါထံသို့တင်ဆဲမည်ဆိုပြီးတော့ဖော်ပြထားပါသည်ကနဦးခရိယန်တွေဟာယေရှုရှင်ပြန်ကြွလာခြင်းကိုမင်္ဂလာရှိတဲ့မျှော်လင့်ခြင်းလို့သမုတ်ခေါ်ဆိုကြပါတယ်တိတူဩရဇာခန်းကြီးနှစ်ငယ်73မှာတွေ့နိုင်ပါတယ်နှုတ်ကပတ်တော်မှာရှိတဲ့အနာဂတ်ဒီစကားနဲ့ဂရုတော်အလုံးစုံဟာယေရှုပြန်ကြွလာမယ့်အချိန်မှာပြည့်စုံရမယ်လို့ညွှန်လင်းကြပါတယ်ခရစ်ယာန်တွေရဲ့ခီးလန်းဆုံးပန်းတိုင်းလို့သတ်မှတ်ကြပါတယ်ယေရှုရှင်ကိုချစ်တဲ့သူအပေါင်းတို့ဟာမိမိတို့ရဲ့သခင်နဲ့မျက်နှာချင်းဆိုင်ဖွင့်မြင်ရမယ့်အချိန်ကိုစောင့်မျှော်ကြပါတယ်ကျင်းချက်မှာပါရှိတဲ့စကားအတိုင်းကိုတော်ဟာကျွန်တော်တို့ကိုမှားချားခဲ့တယ်လို့ကျွန်တော်တို့ဟာလည်းပဲအချင်းချင်းဝေငှကြရမှာဖြစ်ပါတယ်ခရိယန်အပေါင်းတို့ဟာအဲ့ဒီဂရုတော်ကိုယုံကြည်ရတဲ့အကြောင်းရင်းကတော့အမှန်တကယ်ပြည့်စုံလာမှာဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့လိုမျိုးသောအမခံချက်ကိုကျွန်တော်တို့ရရှိထားပြီးတော့ယေရှုရှင်ရဲ့စကားတော်ကိုဘာကြောင့်ယုံကြည်ရလဲဆိုတော့ငါသည်တဖန်လာပြန်၍ဆိုပြီးတော့ရှင်ယခရစ်ဝင်ခန်းကြီး14ငယ်3မှာဖော်ပြချက်အတိုင်းယေရှုခရစ်တော်ပထမအကျင့်ကြွလာမယ့်အကြောင်းကိုပြောဖက်တွေကြိုတင်ဟောကြားခဲ့တယ်လို့ဒုတိယအကျင့်ကြွလာဖို့အရာကလည်းပဲကြိုတင်ပြောထားတဲ့အတွက်ကြောင့်ဖြစ်ပါတယ်ဓမ္မဟောင်းကျမ်းမှာပဲဒုတိယအကျင့်ကြွလာခြင်းကိုကြိုတင်ဟောပြောထားပါတယ်ယွလွန်မိုးခြင်းမတိုင်ခင်ဖျားသခင်ဟာရှေဘိုးဘေးကြီးအင်းနောက်ကိုကြိုတင်ပြောထားတာကတော့မေရှိယအရှင်ဟာဘုံတကူးနဲ့ကြွလာပြီးတော့အပြစ်သူရဲ့အလုံးစုံကိုခြေမုံပစ်လိုက်မယ်လို့ကြိုတင်ပြောထားခဲ့တာကိုတွေ့ရပါတယ်ရှင်ယူဒာဩရဇာခန်းကြီး1ငယ်14နဲ့15မှာဆိုရင်အာဒမဆင်းသက်၍ခုနှစ်ဆက်မြောက်သောသူအေနောက်ကထရပြားသည်ခတ်သိမ်းသောသူတို့ကိုတရားစင်တော်မူ၍မတရားသောသူတို့သည်မတရားသဖြင့်ပြုသောအမှုရှိသမျှတို့၏အပြစ်ကို၎င်းမတရားသောလူဆိုးတို့သည်ဖျားသခင်ကိုပြစ်မှား၍ပြောသောကြံတန်းသောစကားရှိသမျှတို့၏အပြစ်ကို၎င်းဖော်ပြခြင်းကအတိုင်းမသိများစွာသောမိမိတန်ရှင်းသူတို့နှင့်တကွကြွလာတော်မူလိမ့်မည်ဟုပြောဖက်ပြု၍ဟောလေ၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါသည်ယေရှုခရစ်တော်ဟာဒီကဘာကိုမလာမီနှစ်ပေါင်းတစ်ထောင်အလိုမှာဒါဝိမင်းကြီးအနေနဲ့လဲမေရှိယကြွလာပြီးတော့ဖျားသခင်ရဲ့လူတွေကိုတင်ဆက်မှာဖြစ်တဲ့အကြောင်းကြိုတင်ဟောပြောခဲ့တာကိုတွေ့ရပါတယ်ဆလံကျမ်းခန်းကြီး50ငယ်3ဝ95မှာဆိုရင်ငါတို့ဤဖျားသခင်ကြွလာတော်မူ၏တိတ်ဆိတ်စွာနေတော်မူမူရှေ့တော်၌မီးလောင်လျက်ပဝန်းကျင်၌မိုးသက်မုန်တိုင်းပြင်းပြလျက်ရှိ၏မိမိလူတို့ကိုစစ်ကြောစင်ခြင်းအလို့ငါအထက်ကောင်းကင်ကို၎င်းမြေကြီးကို၎င်းခေါ်တော်မူလျက်ရစ်ပူဇော်သောအဖြစ်ငါနှင့်ပရိညင်ဖွဲ့သောငါဤတန်ရှင်းသူတို့ကိုငါထံသို့စုဝေးစေကြဟုမိန့်တော်မူ၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။ယေရှုရှင်ဒုတိယအကျင့်ကြွလာတော်မူခြင်းဟာပထမအကျင့်ကြွလာတော်မူခြင်းနဲ့အချင်းကြာမြင့်စွာမဝေးကွာလာပါဘူး။သူ့ရဲ့မွေးဖွားခြင်းနဲ့အမှုတော်လုပ်ဆောင်မှုကြိုတင်ဟောပြောချက်ကတော့ကပောက်ကျမ်းခန်းကြီး3ငယ်15၊မိခာနဂရီကျမ်းခန်းကြီး9ငယ်2၊ဟေရှာနဂရီကျမ်းခန်းကြီး17ငယ်1၊ဒိန်လနဂရီကျမ်းခန်းကြီး9ငယ်25 26တို့မှာဆိုလို့ရှိရင်ခရစ်တော်ရဲ့ဒုတိယကျင့်ကြွလာမယ့်ဂရုတော်အကြောင်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မျှော်လင့်ကိုးစားယုံကြည်ရမယ့်အခြေခံပြောဖက်ပြုချက်တွေလည်းပဲဖြစ်ပါတယ်။ခရစ်တော်ဟာဟေဘရဲဩရစာခန်းကြီး9ငယ်26 28မှာကိုကိုပူဇော်သောအဖြစ်အပြစ်များကိုတုတ်တင်ပယ်ရှင်းခြင်းကခရစ်တော်သည်လူများအပြစ်တို့ကိုခံခြင်းကတခါတည်းကိုကိုပူဇော်ပြီးမှနောက်တစ်ဖန်ထိုသခင်ကိုမျှော်လင့်လည်နေသောသူတို့ကိုကယ်တင်ခြင်းအလို့ငါအပြစ်နဲ့မဆိုင်ပဲပေါ်ထွန်းတော်မူလက်တန်းဆိုပြီးတော့ဖွပြထားတာတွေ့ရပါတယ်။ခရစ်တော်ဒုတိယကျင့်ကြွလာတော်မူခြင်းအားဆိုလို့ရှိရင်ကျွန်တော်တို့ယုံကြည်သူတိုင်းအတွက်မျှော်လင့်ချက်ပဲဖြစ်ပါတယ်ကျွန်တော်တို့လူသားအလုံးရဲ့မျှော်လင့်ချက်လည်းပဲဖြစ်ပါတယ်ဒုတိယကြောင့်ခရစ်တော်ဒုတိယကျင့်ပြန်လည်ကြွလာခြင်းအရာဟာအမှန်တကယ်ဖြစ်တယ်ဆိုတာကိုမိမိတို့ရဲ့အတ္တမှာခံယူပြီးတော့ပြင်ဆင်စောင့်မျှော်နေကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်တဲ့ငင်းစာကဖော်ပြထားပါတယ်